မြန်မာနိုင်ငံကအဓိက5တင်ပို့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဆော်ရီအာရေဗျနိုင်ငံကအခုနှစ်ဧပြီလကစပြီးအဝယ်ရန်သားလိုက်တာကြောင့်အခုကပြည်တွင်းဈေးကွက်ကသာအထနေရတာပါ။ငမစ်ချင်းကိုအဓိကတင်ပို့နေရတဲ့ဆော်ရီနိုင်ငံကအဝယ်ရထားတဲ့အတွက်ငါးစင်းလုံးတွေတောက်လျှောက်ကျဆင်းနေတာကိုတတ်တာရရစေဖို့အခြားပြပဈေးကွက်တွေရှာဖွေနိုင်အောင်တောင်းရှိသူတွေအနေနဲ့ဆောင်ရွက်ပေးဖို့လိုနေရလို့လည်းမြန်မာနိုင်ငံရေထွက်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးထွန်းကြီးကပြောပါရယ
်ပြည်တွင်းဈေးကွက်ပဲအဓိကမြေကုန်နေရတာပေါ့ export ကတော့တော်တော်လေးကိုကျသွားတယ် export ကဈေးကွက်ကအမှားသာတိတ်မရဘူးနောက်ဈေးတွေအရင်ထိုးစင်းသွားတော့အရင်တော်တော်ကျသွားတော့နော်အဲဒါဆို market choice နည်းသွားတဲ့အခါကျတော့ဒီရှိတဲ့ market ကတော့ဈေးမပြီးတဲ့တဘိုးရှိတာပေါ့အခုဆိုရင်တော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတော့ကားတွေနဲ့ဒါနေဆက်ကနေသွားနေတာလည်းရှိတာပေါ့နော်။နောက်ဒီဂျန်နဲ့နိုင်ငံတွေတို့ UAE နိုင်ငံတွေလည်းသွားတော့သွားတယ်။ဒါပေမဲ့ဈေးကအရင်တော့နဲ့ဆက်အများကြီးကျသွားတယ်။အဲ့အတွက်ဒီမွေးကန်သမားတွေမှာတော့ဈေးနည်းတဲ့အတွက်တို့အကျိုးမြတ်မရှိဘူးဖြစ်နေတာပေါ့နော်။ဒါပေမဲ့ local ကတော့တခုကန်ကောင်းတာ local ကဒီမွေးမြချင်းစားသုံးမှုအများပါလေ။
ဗီယက်နမ်နိုင်ငံကရေထောက်ကုန်တင်ပို့နေတဲ့စက်ရုံ24ရုံကိုဆော်ရီနိုင်ငံကဝင်ရောက်စစ်ဆေးခဲ့ပြီးကျမရီနဲ့တက်ဆိုင်တဲ့စံချိန်စံညွှန်းတွေမကိုက်ညီတဲ့အတွက်ငါးတင်သွင်းမှုရဆိုင်လိုက်ပြီးနောက်ပိုင်းမြန်မာနိုင်ငံအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေပါတက်ဆက်တဲ့ရဆိုင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံငါးလုံငန်းရှင်များအသင်းထုတ်ပြန်ကြရပြပကိုနှစ်စဉ်ငါးတင်ရင်6000တင်ပို့နေပြီးအဲ့ဒီထဲက2000ကိုတော့ဆော်ရီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာတန်40လောက်ဝင်ကိုရနေတာပါအခုအခါမှာတော့ရုရှားနိုင်ငံကမြန်မာငွေမြင့်ကိုဝယ်ယူဖို့ကမ်းလှမ်းထားပေမဲ့အစိုးရချင်းချိတ်ဆက်ဆောင်ရွက်ဖို့လူနေကြောင်းဥထုံးအေးကဆက်ပြောပါတယ
်ရုရှားလည်း market ကြီးတာပဲဒါပေမဲ့ဟိုရုရှားကိုတင်ပို့ဖို့အတွက်ကိုသူတို့ G2G ပေါ့ဟိုဌာနဆိုင်ရာချင်းဒီသဘောတူညီချက်အဲ့ဒါတော့အခုချိန်ကြီးမရှိသေးတဲ့အတွက်သူရုရှားကိုတင်လို့မရသေးဘူးအမေရိကန်ကျတော့အမေရိကန်ရဲ့သူ့ရဲ့ FDA law နဲ့ညီညွတ်တယ်ဆိုရင်ဒါပို့ဝင်ပေးတယ်အခုနိုင်ငံရေးအရဆိုရင်ဒါအမေရိကန်နဲ့ဆန်ရှင်လွတ်ထားတယ်ယူရိုကတည်းကဆန်ရှင်လွတ်ထားရဲဆိုတော့ယူရိုတို့အမေရိကန်တို့ကပို့ခွင့်ရှိတယ်ပေါ့။ဒါပေမဲ့ရုရှားကတော့အခုချိန်ထိဟို contact သူတို့နဲ့တိကျမလုပ်ရသေးတဲ့အပိုင်းရှိတာပေါ့။ဒါလည်းဟို private sector တော့လုပ်လို့မရဘူး။ government ကပဲလုပ်မှာလုပ်တယ်ပေါ့။ government G2G ချိန်မှာပဲသူတို့ရှေ့လာစစ်မှာပေါ့
။မြန်မာနိုင်ငံငါးလုံငန်းဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေး corporation GIZ တို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို22.5%ကူညီဖို့ကိုလည်းလှုံ့ဆော်နေပါတယ်။ရေကျောင်းငါးမွေးမြေလုပ်ငန်းရဲ့60ရာခိုင်နှုန်းကအေအာဝီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး25ရာခိုင်နှုန်းကိုအလုပ်ကင်ဖန်တီးပေးထားရလို့အစိုးရဌာနဆိုင်ရာချက်လက်တွေမှာဖော်ပြထားပါတယ်